ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲတဝေါ်ဒေသဖက်နဲ့ဟတ်ကြီးရေကာတာအနီးမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။အစိုးရရဲ့နေချာဆောင်တဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်တွေနဲ့မြန်မာတပ်မတော်တို့သုံးဖွဲ့ပူးပေါင်းပြီးတော့တိုက်တက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် TKPA တပ်တွေရှိတဲ့မဲတဝေါ်ဖက်ကိုနေစဉ်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်
။ KNP နဲ့လိုင်းပွဲမြို့နယ်တွေကတိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA ထိန်းချုပ်ထားတဲ့မဲတော်ဒေသဘက်မှာ DKPA တပ်တွေနဲ့မြန်မာတပ်မတော်နေကြားဆောင်တပ်နဲ့ KNU တပ်တွေကြားဒီရဲပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီရဲပိုင်းတိုက်ပွဲတွေဖြစ်နေရမှာမြန်မာတပ်မတော်နေကြားဆောင်တပ်တွေနဲ့ NCA ထိုးထားတဲ့ KNU တို့ပူးပေါင်းပြီးပစ်ခတ်မှုတွေလုပ်နေတယ်ဆိုပြီးတိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKPA ကလိုထူဝါတပ်မဟာကဒုတိယစစ်ဦးစီးချုပ်ဘိုဘီကပြောပါတယ်။
ကဲသူတို့အရင်ထိုးတဲ့ဖွဲ့တွေပေါ်တာတဲ့ပါတဲ့တာရဲ့ PGA ရဲ့နော် KNU ရဲ့သူတို့ပေါ်ပြီးကျွန်တော်ဝတ်တက်တာလေဒါအခုအများဆုံးကတော့ KNU ရဲ့ PGA ပဲလေတာတဲ့ပေါ်တယ်နော်တမ6တိုက်ရဲသုံးရည်လာတယ်တမ6ဒီတလပိုင်းသုံးရည်နေမှာတမခိုရောတမချီရောသူတို့ပေါ်ပြီးတက်တာပါနော်သူတို့အရှိလက်မထိုးပြီးတော့ကျွန်တော်အရှိလက်မမထိုးတော့အဲ့လိုပဲကျွန်တော်အမြင်ကတော့အဲ့လိုမျိုးတာကျော်မသိဘူးတော့လေမဲတော်ကလာအရှိတ်ကကျတော့မဲတော်ကလာအရှိတ်ကကျတီမော်ကီဝဲမှာဖြစ်တယ်နော်တီမော်ကီဒီအနောက်ဘက်ကျအနောက်ဘက်ကျမှာလည်းဒီကလော့ပီကလော့ပီဒါဘာသာအဲ့မှာဖြစ်နေတော့ပဲနော်ဒီဖြစ်တယ်ဖြစ်တယ်ဒီနေ့လည်းဖြစ်တယ်မနေ့လည်းဖြစ်တယ်နော်ဟာကြီးဟာကြီးအဲဟုတ်ကဲ့အဲ့နေရအဲ့နေရနော်တက်ပွဲတော့အရှိရော့မကြည့်လို့အရှိပူပြေးထားတာရှိတယ်ဗာဖြစ်တယ်သူတို့လေအတော့ချောက်ထားပို့တာပေါ့
နိုဝင်ဘာလကလေးကဖြစ်လာပြီးအခုဒီဇင်ဘာလကစလို့နေ့စဉ်လိုလိုပြစ်ခတ်မှုတွေရှိနေတယ်လို့ပြောပါရယ်ဇန်နဝါရီလနှစ်သစ်မှာတော့ KNU တပ်မ6နဲ့9အပါဝင်တပ်မဟာတွေကတပ်ရင်းတွေက DKB တွေနေရာတွေကိုပို့ပြီးတော့ထိုးစစ်ဆင်တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းပြောပါရယ်ဒီလိုထိုးစစ်ဆင်တိုက်ခတ်မှုတွေနဲ့ပတ်သက်လို့ KNU ဘက်ကတော့ညှင်းဆို့ထားပါရယ်အဲ့ဒီနေရာဘက်မှာ DKB ကိုဖျက်လေးတဲ့လုပ်လို့ရအောင်အဲ့ဒီရွာတွေဘက်ကစပားတွေကိုမီးရှို့မှုတွေပါလုပ်ခဲ့တယ်ဆိုပြီးဘူဘီကတော့ပြောပါရယ်
စပားရဲအကုန်မိရှို့ရတယ်နော်စပားရှက်နေလောမိရှို့တယ်စပားတော့အကုန်ပဲပေါ့နော်မိရှို့တော့စပားရှက်တော့နှလုံးပဲစပားတော့အကုန်ပဲသူတို့တွေ့ရမြအကုန်မိရှို့တာပဲကျွန်တော်ဥစ္စာမဆိုင်ဘူးကျွန်တော်မကြောက်ကြွာတာဥစ္စာတွေအဲ့ဒါကျွန်တော်ရက်ခပြောက်တယ်ကျွန်တော်ရွာသားမရှိကျွန်တော်ရှားပါကျွန်တော်တို့အဲ့လိုမျိုးထိထိမှာပါအဲ့ဒီရက်ခ
မြမတက်မတော်နဲ့အတူနေသားဆောင်တက်တင်နဲ့ DKB တို့ကြားမှာမြဝရီကနေကော့ကရိတ်မြို့ထိဖောက်လုပ်ထားတဲ့အာဆတ်လမ်းမကြီးမဖွင့်ခင်2015ခုနှစ်လောက်ကတည်းကစပြီးတိုက်ပွဲတွေဖြစ်နေတာပါလက်ရှိမှာအခုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ကရင်ပြည်နယ်အတွင်းမှာလည်းမငြိမ်မသက်မှုတွေဖြစ်နေပြီးဒေသခံရွာသားတွေလည်းပြည်တွင်းနေဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းနေထိုင်နေရပါတယ်ရှင်